စီးရီးယားနိုင်ငံကနေအမေရိကန်တပ်တွေရုပ်သိမ်းသွားပြီးတဲ့နောက်ပိုင်းကတ်လက်နက်ကိုင်အဖွဲ့တွေအပေါ်တူရကီကတိုက်ခိုက်လာလို့ရှိရင်စီးပွားရေးအရာထိခိုက်ပျက်စီးမှုတွေရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။မိုင်20လုံခြုံရေးဆောင်တတ်မှတ်ဖို့နဲ့ကတ်တပ်တွေဘက်ကလည်းတူရကီကိုရန်မစဖို့အတွက်သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ IS ဆက်သွေးကြွားတဲ့ချင်းမုံရေးအမေရိကန်ရဲ့ရေရှည်မူဝါဒကနေအကျိုးအမြတ်ထွက်နေတာကရုရှား၊အီရန်နဲ့ဆီးရီးယားဖြစ်တယ်လို့လည်းသမ္မတက Twitter ပေါ်မှာတနင်္ဂနွေနေ့ညတုန်းကရေးခဲ့ပါတယ်။အခုလိုမျိုးချင်းချောက်တာကိုနာခံမှာမဟုတ်ဘူးလို့တူရကီကအကြိမ်ကြိမ်ပြောထားပြီးသားဖြစ်တယ်။တူရကီစီးပွားရေးကိုချင်းချောက်လို့လည်းဘာအကျိုးအမြတ်မှထွက်လာမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးမက်ဖလုတ်ကာဗိုဆိုဂလူးကတုံ့ပြန်ပြောကြားခဲ့ပါတယ်။ဆီးရီးယားက IS စစ်သွေးကြွတွေကိုအမေရိကန်တို့နဲ့အတူတိုက်ခိုက်နေတဲ့ကတ်လူမျိုးအဓိကဖြစ်တဲ့ YPG အဖွဲ့ဟာ PKK အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့တူရကီကသတ်မှတ်ထားတဲ့အတွက်အမေရိကန်တပ်တွေထွက်သွားရင်ကတ်အဖွဲ့တွေကိုတူရကီတပ်တွေတိုက်မှာစိုးရိမ်နေတာဖြစ်ပါတယ်။